အိန္ဒိယမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့နာဂဒဘုံအဖွဲ့ကအိန္ဒိယစစ်တပ်ကိုလွန်ခဲ့တဲ့ရက်ပိုင်းအတွင်းကတိုက်ခိုက်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အိန္ဒိယစစ်တပ်ကမြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနာဂတပ်ဖွဲ့တွေရဲ့စခန်းတွေကိုအထူးစစ်ဆင်ရေးပြုလုပ်ပြီးတိုက်ခိုက်ချေမှုန်းခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်။အသေးအပြောက်စီးရင်အတိအကျမသိရသေးပေမဲ့အိန္ဒိယနိုင်ငံအတွင်းကသတင်းမီဒီယာတွေကတော့ဒဘုံတပ်ဖွဲ့ဝင်30ရာနေ50အကြာတေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်
။အိန္ဒိယမြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားနေကြတဲ့နာဂဒဘုံအဖွဲ့ကြီးနှစ်ဖွဲ့တည်းကတစ်ဖွဲ့ဖြစ်တဲ့ NSCN ကပ်ပလန်အဖွဲ့ကအိန္ဒိယစစ်တပ်စခန်းတွေကိုဇွန်လ၄ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အိန္ဒိယဘက်ကမြန်မာနိုင်ငံအတွင်းမှာရှိတဲ့အဲ့ဒီနာဂအဖွဲ့ရဲ့စခန်းတစ်ခုကိုမူလတိုက်ခိုက်မှုဖြစ်ပွားပြီး၄ရက်အကြာမှာအထူးစစ်ဆင်ရေးတရပြုလုပ်ပြီးတိုက်ခိုက်ခဲ့တယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရအမျိုးသမီးကပြောပါတယ
်။ सुबह भारतीय सेना ने नागालैंड और मणिपुर से लगे भारतीय म्यांमार की सीमावर्ती इलाकों में दो जगह अलग
मानेंगे विशी तीन स्थान को इंडिया से तक ဝင်ရောက်တိုက်ခိုက်ခဲ့ရမှာသဘုံလီဘက်ကအကြီးအကျယ်ဆုံးရှုံးမှုတွေရခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာအခြေစိုက်တဲ့သဘုံအဖွဲ့တွေကအိန္ဒိယစစ်တပ်ကိုဝင်တိုက်ခိုက်မယ်ဆိုတဲ့သတင်းတွေလည်းစောစောပိုင်းကကျမတို့ရရှိခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာသူတွေကိုနိုင်ငံလုံခြုံရေးအတွက်ခုခံကာကွယ်သွားမှာဖြစ်ပါတယ်
။တစ်ဖက်နိုင်ငံအတွင်းမှာရှိနေတဲ့လက်နက်ကိုင်သဘုံအဖွဲ့တွေကိုတစ်ဖက်နိုင်ငံအစိုးရတပ်တွေကဝင်ရောက်တိုက်ခတ်ခွင့်ရှိတယ်ဆိုတဲ့အခြေခံသဘောတူညီချက်အိန္ဒိယနဲ့မြန်မာအစိုးရအကြားရရှိထားတာဖြစ်ပေမဲ့အဲ့လိုတိုက်ခတ်မှုမပြုခင်တစ်ဖက်အစိုးရကိုချုပ်တင်အကြောင်းကြားရမှာဖြစ်ပါတယ်။ဒါပေမဲ့ဒီစစ်စင်ရေးပြုလုပ်မယ်ဆိုတဲ့အကြောင်းအိန္ဒိယဘက်ကမြန်မာအစိုးရကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိဘဲနောက်ပိုင်းမှာအသိပေးခဲ့တယ်လို့အိန္ဒိယအငြိမ်းပြန်ကြားရေးဝန်ကြီးရာဂျာဗာဒန်စင်ရာထိုရီကပြောကြောင်းအိန္ဒိယနိုင်ငံအတွင်းကသတင်းမီဒီယာတွေမှာကိုးကားဖော်ပြကြပါတယ်။အိန္ဒိယနိုင်ငံကိုတိုက်ခိုက်လာတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုနေနှင်းမယ်ဆိုတဲ့သူတို့ရဲ့မူဝါဒနဲ့အညီအခုလိုလိုက်လံချေမှုန်းခြင်းဖြစ်တယ်လို့ဝန်ကြီးရာဂျာဗာဒန်စင်ရာထိုရီကပြောပါတယ်။
हम पड़ोसी देशों के साथ दोस्ती का भी उतना ही हाथ बढ़ा रहे हैं जितना हमेशा से बढ़ाते आए थे लेकिन इतना क्लियर है
चिनरो नंगा ने इनिजिन ने असिमिया छिजी ने मुसी के बारे में दबे में दुनिया में ठिन शारा का अचान फे मुने पत्त लाए चिनरो ने लोंवा तिखा मा महुबू सोरा बावे ता जों ले इनिजिन नंगा ने मा सीए तबों ने को नइनिन बो चिनरो का अचान जा था बारे တကယ်လို့အင်းကြီးနိုင်ငံကအဲ့ဒီသဘောကိုမနှိမ့်နိုင်ဘူးဆိုရင်အိန္ဒိယကိုလာတိုက်မဲ့သဘောတွေကိုကျွန်တော်ကသိနေရမှာဖြစ်ပါတယ်
။အိန္ဒိယစစ်တပ်ကအထူးကွန်မန်ဒိုတပ်ဖွဲ့ဝင်အင်အား400ကနေ900အကြာနဲ့ရဟယင်တွေပါဝင်တဲ့စစ်စင်ရေးအတွင်းမှာအိန္ဒိယနိုင်ငံနာဂပြည်နယ်တွန်ဆန်းခရိုင်ရဲ့စန့်ကျင်ဘက်မြန်မာနိုင်ငံဘက်အခြားအတွင်းနဲ့မနီပူရပြည်နယ်ဥခရုခရိုင်အတွင်းမှာရှိတဲ့ NSCN စခန်းနှစ်ခုအပြင်ချန်နယ်ခရိုင်အတွင်းကတတိယမြောက်အနက်စီယံစခန်းကိုပါတိုက်ခတ်ခဲ့ခြင်းဖြစ်နိုင်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်။ဒီစစ်စင်ရေးနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့မြန်မာသမ္မတရုံးညွှန်ကြားမှုတဦးဖြစ်တဲ့ဥဇော်ထေကတော့အိန္ဒိယစစ်တပ်အနေနဲ့မြန်မာပိုင်နယ်ထက်မှဝင်ရောက်စစ်စင်ရေးလုပ်တယ်ဆိုတာကိုညှင်းဆန်ထားပြီးမြန်မာနိုင်ငံအနေနဲ့မြစ်တိနိုင်ငံခြားတပ်ဖွဲ့ကိုမှမြန်မာပိုင်နယ်ထက်ဝင်ရောက်တာမျိုးလက်ခံမှာမဟုတ်ဘူးလို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံရဲ့အဖွဲ့အစည်းပုံအရအခုလောက်ကြီးမားတဲ့စစ်စင်ရေးမျိုးပြုလုပ်မယ်ဆိုရင်ဝန်ကြီးချုပ်ထံကအတည်ပြုချက်ရယူပြီးမှလုပ်ခွင့်ရှိတယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဒေသအတွင်းမှာအစိုးရကိုပုံကန်တော်လှန်နေတဲ့လက်နက်ကိုင်အဖွဲ့အစည်းအများအပြားရှိနေတဲ့အထက်အခုအိန္ဒိယစစ်တပ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ NSCN ကပ်ပလန်အဖွဲ့ဟာအထင်ကြီးအဖွဲ့အစည်းတစ်ခုဖြစ်တဲ့အကြောင်းမြန်မာအတိုက်ခံတဦးအဖြစ်အိန္ဒိယနိုင်ငံမှာနှစ်ပေါင်း20ကျော်နေထိုင်ခဲ့သူဒေါက်တာတင့်ဆွေကပြောပါတယ်
ဒီဖွဲ့ကအမှန်ကအရင်တော့ NSCN ဆိုတဲ့တခုတည်းသောအဖွဲ့မှာဒီကပ်ပလန်ဖွဲ့နဲ့အဆက်မွေဝါဖွဲ့ဆိုပြီးတော့ကွဲသွားကြပြီပေါ့လေဒီအဆက်မွေဝါဖွဲ့ကအိန္ဒိယဆိုရနဲ့အိန္ဒိယမှာပဲအခြေစိုက်ပြီးအိန္ဒိယဆိုရနဲ့စိတ်ဆက်စင်ကြီးတွေလောက်တာတော်တော်လေးအဆင်ရလာပြီခင်ဗျအဲ့ချိန်မှာဒီကပ်ပလန်ဖွဲ့ကဒီစိတ်ဆက်စင်ကြီးတွေဖွဲ့မှာလည်းအိန္ဒိယနဲ့စိတ်ဆက်စင်ကြီးတွေမှာလည်းမပါတယ်လို့သူရဲ့အခြေစိုက်မှုကလည်းပမာဒီပေါ်မှာအဲနာဂတောင်နာပကွန်တောင်နာပေါ်မှာသူကခြေဆိုင်တယ်လို့ညာအဲ့တော့အိန္ဒိယမျိုးမှာဖြစ်လို့အိန္ဒိယသူကလိုက်တိုက်တယ်ဆိုတော့ဗမာသူတို့နေတာကဗမာပြည်ထဲမှာဟိုအခြေချတာလားတကယ်တမ်းကျတော့ဗမာပြည်ပေါ်မှာဒီအိန္ဒိယသူကိုတိုက်နေတယ်အဲလက်နက်ကင်တိုက်နေတဲ့အဖွဲ့တွေကဗမာပြည်ပေါ်မှာကြီးတဲ့အခြေချရတာများတယ်အဲအနည်းဆုံး6ဖွဲ့လောက်ရှိတာဟုတ်အဲ့တော့နိုင်ငံဟိုဆက်ဆိုင်ရေးကလည်းဒီပေါ်မှာအကြီးကျယ်ခေါင်းခဲစရာဖြစ်နေလို့တော့ကဒီလိုတိုက်ပွဲတဲ့လားဒီလိုဖြစ်နေတဲ့တဲ့ရင်ကတော့အဲကျွန်တော်တင်တဲ့ဟိုနိုင်ငံ ဟိုတော်တော်လေးဟိုလေးလေးနက်နက်စဉ်းစားဆွေးနွေးပြီးအပေးယူလို့မှသာလေးဖြစ်လိမ့်မယ်ထင်တယ်ခင်ဗျာ
ညီမအစိုးရကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနိုင်ငံတကာနယ်နိမိတ်ကိုဖြတ်ကျော်ပြီးမြန်မာနိုင်ငံအတွင်းကလက်နက်ကင်အင်အားစုတွေကိုအိန္ဒိယအစိုးရကရုတ်တရက်ဝင်ရောက်တိုက်ခိုက်တာဟာနိုင်ငံတကာတန်တပန်ရေးကိုထိခိုက်စေတဲ့လှုပ်ရွဖြစ်တယ်လို့လေလာသူတွေကတုံ့တက်ပြောဆိုကြပါတယ်အခုလိုအချုပ်အခြာအာဏာပိုင်ဆိုင်မှုကိုကျူးကျော်ရာရောက်တယ်လို့ယူဆရတဲ့အိန္ဒိယဘက်ကလှုပ်ရွနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအခုချိန်ထိတရားဝင်တစုံတရာကန့်ကွက်ကြောင်းထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ